ယူကရိန်းစစ်ရဲ့အကူပေးဥတွေအကြောင်းကိုအောက်လွတ်တော်မှမဲခွဲဖို့အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနဲ့စကားပြောခဲ့တဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောပါတယ်။အမေရိကန်အောက်လွတ်တော်မှယူကရိန်းအကူပေးဥတွေကျဖို့ကအလွန်ကိုအရေးကြီးလာပါတယ်။အောက်လွတ်တော်မှတွေ့ကြမှာဘလို့ဆက်လုပ်မလဲဆိုတာနဲ့ပတ်သက်လို့မတူတဲ့အမြင်တွေရှိနေတာကိုကျွန်တော်တို့အသိမှတ်ပြပါတယ်။ဒါပေမဲ့ယူကရိန်းအကူပေးရေးကိစ္စကိုညီညီရဲ့အကြောင်းချက်ဖြစ်စဉ်းစားဖို့ကတော့ချက်ဖြစ်ပါတယ်လို့လူမှုမီဒီယာ X ပေါ်မှာစာသားပေးနေကရေးသားခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလုံခြုံရေးနဲ့ပတ်သက်လို့အားမရတာကြောင့်အစ္စရေးထိုင်ဝမ်ယူကရိန်းအကူအညီပေးရေးလုံခြုံရေးဆိုင်ရာဥပဒေမူကြမ်းတစ်ခုလုံးကိုအောက်လွှတ်တော်ကမဲမခွဲသေးပဲဆိုင်းငံ့ထားခဲ့တာပါ။ရုရှားရဲ့ယူကရိန်းစစ်ဆိုင်ရာရင်းမြစ်တွေကိုဖျက်တောက်ရေးလဲသူတို့နှစ်ယောက်ဆွေးနွေးခဲ့ကြတယ်လို့သမ္မတဇယ်လင်စကီကဆိုပါတယ်။ရုရှားတပ်တွေက drone 28စင်းဒုံးကျည်50နဲ့ညကတိုက်ခိုက်ခဲ့ပြီး drone 26စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကကြားသပရင်းကပြောပါတယ်